ကြားရင်နဲ့ပြည်သူဆက်ဆံရေးဦးစီးဌာနနဲ့မြို့နယ်စာရေးဆရာအသင်းတို့ပူးပေါင်း၍ယနေ့နံနက်ပိုင်းကလူထုခြေပြုဖို့ဌာန Community Center ခန်းမတွင်အပြည့်ပြည့်ဆိုင်ရာစာတက်မြောက်ရေးနဲ့အထိတ်မဲ့တော်ရှိုးဆောင်ရွက်ခဲ့ပါတယ်။အဆိုပါဆွေးနွေးပွဲတွင်ပြန်ကြားရင်နဲ့ပြည်သူဆက်ဆံရေးဦးစီးဌာနမှဦးစီးရာရှိတော်ရေးမြင့်စုနဲ့မြို့နယ်စာရေးဆရာအသင်းမှအတွင်ရေးမှူးဦးဝင်းကိုကိုလက်တို့ကယခုလိုပဲဆွေးနွေးခဲ့ပါတယ်ရှင်။
โอเคพี่พี่สายาสัตว์เหมี่ยวเองนี่ international literacy day ก็တော့ကျွန်တော်တို့1965ခုနှစ်မှာဒီအီရန်နိုင်ငံတီဟရန်မြို့မှာကျင်းပခဲ့တယ်ကမ္ဘာပညာရေးဝန်ကြီးများမိလာကန်နေပြီးတော့အကြံပြုခဲ့တာဖြစ်ပါတယ်အဲ1966ခုနှစ်နိုဝင်ဘာလ18ရက်မှာတော့ဒီကုလသမဂ္ဂပညာရေးနဲ့သိပ္ပံယဉ်ကျေးမှုဖွဲ့စည်း UNESCO လို့ခေါ်တယ်သူရဲ့အထွေထွေညီလာခံမှာဒီစัตว์เหมี่ยวเองနေ့ကိုနှစ်စဉ်ကျင်းပဖို့တင်ကြီးတင်ညွတ်တဲ့ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်အဲ့တော့ရည်ရွယ်ချက်ကတော့ဒီစာတမ်းမြောင်းမှုဟာလူတိုးချင်းစီအတွက်ပေါ့နော်လူဖွဲ့စည်းတစ်ခုလုံးအတွက်ပါဘယ်လောက်အရေးကြီးလဲဆိုတော့အသိပညာပေးဖို့နဲ့စာတမ်းမြောင်းရေးကိုပုံမှန်နှစ်တိကိုရွေးပါရှာမယ်အဲ့တော့မြစ်စင်ပြည်ပြည်ဆိုင်ရာစာတမ်းမြောင်းရေးတွေကိုစတင်မာလာအရှိန်နေမှာသတ်မှတ်ပြီးတော့ကျင်းပခဲ့ပါတယ်အဲ့တော့ဒီစာတမ်းမြောင်းမှုအတွက်ပေါ့လူတိုင်းရဲ့အခြေခံလူခွင့်ရေးဒါတစ်ခုဖြစ်ပြီးတော့လူမှုရေးနဲ့ဒီစီးပွားရေးဆိုင်ရာတိုးတက်မှုတွေရဲ့အခြေခံအုပ်မြင့်လည်းဖြစ်ပါတယ်ပေါ့နော်အဲ့တော့စာတမ်းမြောင်းတဲ့သူတွေကအလုပ်ကံရေးခွင့်လန်းတွေပုံမှန်ရပြီးတော့ဝင်ငွေတွေလည်းကျွန်တော်တို့ဒီပို့ကောင်းလာတဲ့အတွက်မိသားစုနိုင်ငံနဲ့ဒီဆင်းရဲနှောင်းပါမှုတွေကိုဆက်ချနိုင်မှာလည်းအများစားထောက်ပံ့ဖြစ်ပါတယ်။နောက်တစ်ခါဒီစာတမ်းမြောက်တယ်ဆိုရင်ကျန်းမာရေးအသိပညာတွေလည်းပုံမှန်ရရှိတယ်။ပိုပြီးကောင်းမွန်တဲ့ဘဝနေထိုင်မှုပုံစံမျိုးလည်းရွေးချယ်နိုင်မှုကိုကူညီပေးနိုင်တယ်။နောက်ပြီးကလေးတငယ်တွေရဲ့ဒီပညာရေးကိုလည်းပုံမှန်ကောင်းမွန်ဖို့ကောင်းမွန်ပေးနိုင်ပါတယ်။ဒါကြောင့်မို့လို့ကောင်းမှာစာမတက်မြောက်သူအများစုကအမျိုးသမီးတွေလည်းဖြစ်နေတဲ့အတွက်အမျိုးသမီးတွေစာတမ်းမြောက်ဖို့မြင့်တင်ပေးဖို့လည်းပဲဒါတန်းတူညီမျှဖော်ဆောင်နေကြတဲ့အခန့်ကဏ္ဍတွေဆောင်ရွက်နေကြတာရှိပါတယ်။အဲ့တော့ကမ္ဘာမှာလူကြီးတန်ပေါင်း900ကျော်ပေါ့နော်963တန်းကျော်လောက်ကအနည်းဆုံးစာမဖတ်နိုင်ဘူးရေစာဖတ်နိုင်ရင်းနေတဲ့ရေချင်းတွေမရှိကြဘူးဒါကြောင့်မို့လို့ဒီသုံးဘုံအဲ့ဒီမှာသုံးဘုံနှစ်ဘုံအမျိုးသမီးတွေဖြစ်နေကြတယ်ဒါကြောင့်မို့လို့ဒီမှာလူငယ်တွေလည်းအများပြားပါဝင်နေသေးတာတွေ့ရတဲ့အတွက်ဒီ digital နည်းပညာတွေပါဒီတို့တက်ထောင်းကလာတဲ့ခေတ်မှာစာတမ်းမြောက်မှုအရေးကြီးတဲ့ခံစားနာဖြစ်ပါတယ်ဒါကြောင့်မို့လို့နှစ်စဉ်ဒီတိုင်းစက်တင်ဘာလအရှိန်နေရလို့ရှိရင်ကျွန်တော်ဟိုနိုင်ငံရဲ့အဖွဲ့အစည်းတွေကစာတမ်းမြောင်းရေးအတွက်လှုပ်ရှားမှုတွေဟောပြောပွဲတွေအဲနောက်ကျင်းပလေးရှိပါတယ် UNESCO ကလည်းပဲဒါအောင်မြင့်စင်ဆောင်ဖို့တွေသတ်မှတ်ပြီးကျင်းပနေတာရှိတယ်ဆိုတော့အကြောင်းဆက်ကြလို့ရအောင်ပါ